Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဩဂုတ်လ4ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို line to meter 16925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်ပြူထွေးပါ။Pacific ကံရိုးတန်းတခြားနိုင်ငံများမိဖက်ဆက်ဆံရေး TPP လို့ခေါ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးရဖို့တိုးတက်မှုတွေရှိလာနေပြီလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါရယ်။မြန်မာနိုင်ငံအနှံ့မှာတော့မိုးများပြီးရေကြီးမြေပြိုမှုတွေကြောင့်သေဆုံးသူ46ယောက်ထက်မနည်းရှိပြီးလူပေါင်း2သိန်းကျော်ရေဘေးဒဏ်ခံစားခဲ့ရပြီးတဲ့နောက်ရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတကာကနေပြီးတော့ဝိုင်းဝန်းကူညီပေးကြဖို့မြန်မာအစိုးရကဒီကနေ့ပန်ကြားလိုက်ပါရယ်။ဒီလိုမျိုးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုကောင်းထက်တဲ့အတူတင်ပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံဒေသအတော်များများမှာရေကြီးရေရှမ်းဖြစ်နေချိန်မှာပဲပဲခူးတိုင်းတွင်းမှာလည်း AR မြင့်နဲ့ line မြင့်ရေတို့တက်လာတဲ့အတွက်ကြောင့်စိုးရိမ်မှုတွေရှိလာနေပါတယ်
။ဒီကျွန်တော်မိုးမြာပဲနေ AR မြင့်နဲ့အဲ line မြင့်ကဖြင်းစီးလာတဲ့ရေကြီးတက်လာ။အကြီးကတော့များတယ်ဆိုရေမြုပ်တဲ့နေရာကြတော့လေ
ပဲခူးတိုင်းတာယာရီမြို့ခံတူပါရှင်အပြည့်အစုံကိုသတင်းတွေအပြီးမှတင်ပြပေးမှာပါ။ဒါအပြင်ရန်ကုန်တိုင်းဒေသကြီးတွင်းမှာကာလတံဖိုးကြံ့ငွေတန်း9500ဖို့ရှိတဲ့စိတ်ကြွဆေးပြားတွေကိုမနေ့ကဖမ်းမိတဲ့သတင်းနဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီရဲ့ဒုတိယနေ့ခီးစဉ်အကြောင်းအပြင်ပညာရေးဥပဒေပြင်ဆင်ပေးဖို့ဆန္ဒပြတဲ့ဖန်စီခန့်ចောင်းသားတွေကိုဒီကနေ့ရုံထုတ်တဲ့သတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့ထိတ်တန့်ရောက်သတင်းတွေကိုမှခင်ဖြူထွေးနဲ့ကိုကောင်းထက်တို့ကပြောပြပေးကြပါအောင်ရှင
်။ Pacific ကံရိုးတန်းတခြားနိုင်ငံများမိဖက်ဆက်ဆံရေး TPP လို့ခေါ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးတစ်ခုရဖို့12နိုင်ငံဆက်ဆက်ညှိနှိုင်းနေတာမှာနောက်ဆုံးသဘောတူညီချက်ရဖို့တိုးတက်မှုရှိထားပြီးဖြစ်ပေမဲ့လို့တချို့ဒီအသေးစိတ်ကိုတော့ဆက်ပြီးတော့ဆွေးနွေးဖို့လိုသေးတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။သဘောတူညီချက်ရဲ့ရည်မှန်းချက်တွေကိုစင်ကာပူနိုင်ငံမှာရောက်နေတဲ့ဝန်ကြီးကယ်ရီကအတိအကျထောက်ပြပြောသွားတာပါ။ဒီသဘောတူညီချက်မှာဒီမှာပါဝင်တဲ့နိုင်ငံတွေအတွက်စီးပွားရေးအခွင့်အလမ်းတွေကိုဖန်တီးပေးရုံသာမကကောင်းမွန်တဲ့အုပ်ချုပ်ရေးပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုတို့ကိုအထောက်ပံ့ပြုမှာဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။စစ်ဆန်ညှိနှိုင်းနေတာနှစ်အတော်ကြာနေပြီဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းဘက်ကအမေရိကန်ပြည်ထောင်စုဟာဝိုင်ကျွန်းမှာလုပ်တဲ့ဆွေးနွေးပွဲတွေအတွင်းနောက်ဆုံးအဆင့်စာချုပ်အပေါ်ကုန်သွယ်ရေးဝန်ကြီးတွေသဘောတူညီချက်မရခဲ့ကြပါဘူး။သဘောတူညီချက်ရပြီဆိုရင်တော့ TPP ဟာတစ်ကမ္ဘာလုံးစီးပွားရေးရဲ့40ရာခိုင်နှုန်းကိုလွှမ်းခြုံတက်ရောက်မှာဖြစ်ပါတယ်။နိုင်ငံတကာလုပ်ငန်းတွေပတ်ဝန်းကျင်ရေးရာစံနှုန်းတွေကိုလိုက်နာဖို့နိုင်ငံပိုင်လုပ်ငန်းတွေပုဂ္ဂလိကကဏ္ဍနဲ့မျှတစွာရှင်ပြိုင်ဖို့အသက်မပြည့်သေးတဲ့လုပ်သားတွေကိုအသုံးပြုတာဒါမှမဟုတ်ဘေးရန်မကင်းတဲ့လုပ်ငန်းခွင်တွေမှာလုပ်ကင်တာမျိုးကိုစီးပွားရေးလုပ်ငန်းရှင်တွေကရှောင်ရှားဖို့တောင်းဆိုပြီးတော့စံနှုန်းသတ်မှတ်ချက်တွေကို TPP ကမြင့်တင်ပေးမှာဖြစ်တယ်လို့ Mr. Kerry ကပြောပါရရှင်
။ American သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုစားပြုရှင်ပြန်ခွဲရဖို့စူးစမ်းနေသူတွေကြားပထမအဦးဆုံးတရားဝင်စကားစစ်ထိုးပွဲမတိုင်ခင်တင်းလာနေ냐ကပြုလုပ်ခဲ့တဲ့ဆွေးနွေးပွဲအတွင်းလူဝင်မှုကြီးကြပ်ရေးကိစ္စကအဓိကအကြောင်းအရာဖြစ်ခဲ့ပါတယ်။New Hampshire ပြည်နယ်မှာလုပ်ပြီးစီစပန်အများပြည်သူရေးရာရုပ်တံလိုင်းကနေတနိုင်ငံလုံးကိုထုတ်ဓာတ်ရိုက်ထုတ်လွှင့်နေတဲ့နှစ်နာရီကြာဆွေးနွေးပွဲမှာ Republican Party ကိုစားပြုပြီးသမ္မတရွေးကောက်ပွဲဝင်ခွင့်ရဖို့စူးစမ်းနေသူ18ယောက်ထဲက14ယောက်ပါဝင်ဆွေးနွေးခဲ့ကြပါတယ်။ရွေးကောက်ပွဲပါဝင်တဲ့သူတဦးချင်းစီကိုဆွေးနွေးပွဲတာဝန်ယူဦးဆောင်တဲ့ Moderator ကဆင်မြင့်ပေါ်မှာအရင်ဆုံးမေးမြန်းခဲ့ပါတယ်။နိုင်ငံရဲ့နေဆက်တွေကိုလုံခြုံအောင်လုပ်ဖို့ကိစ္စကိုလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒရဲ့အဓိကအစိတ်ပိုင်းတစ်ခုဖြစ်ထက်သွင်းမှုလိုအပ်တယ်ဆိုတာရွေးကောက်ပွဲဝင်မဲ့သူအများပြားကပြောကြပါတယ် Republican ထက်လွှတ်တော်မတ်တွေဖြစ်ကြတဲ့ Rand Paul, Ted Cruz နဲ့ Marco Rubio တို့ကတော့တခြားနေရာတွေကနေရုပ်သံစစ်သွေးရေးနီးလန်းနဲ့ပါဝင်ဆွေးနွေးခဲ့ကြပါတယ်အခုလက်ရှိလူထုစစ်တမ်းတွေမှာထိန်းဆုပ်ကရောက်နေတဲ့ Billionaire တထေကြီး Donald Trump ကတော့အခုဆွေးနွေးပွဲမှာမပါဝင်ဘူးလို့ညင်းခဲ့ပါတယ်လူထုစစ်တမ်းမှာထိန်းဆုပ်ရောက်နေတဲ့ဆယ်ဦးကြားကြတဲ့ဗီဒီယိုကြရင်လုံးမဲ့စကစစ်ထုတ်ပွဲမှာတော့ Mr. Trump ဟာရေကောက်ပွဲဝင်မဲ့တခြားလူ9ဦးနဲ့အတူပါဝင်မှာဖြစ်ပါတယ်။အဲ့ဒီစကစစ်ထုတ်ပွဲကိုရုပ်သံရုပ်မြင့်သံကြားကနေတိုက်ရိုက်ထုတ်လွှင့်မှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်စစ်တပ်ဟာပြီးခဲ့တဲ့သတင်းပတ်ကုန်တုန်းကတူရကီနိုင်ငံ Incirlik လေတပ်စခန်းကနေအဝေးထိန်ဒရုန်းယာဉ်တွေပြန်တမ်းပြီးစစ်ဆင်ရေးစတင်ခဲ့တယ်လို့ပင်ကွန်စစ်ဌာနချုပ်ကပြောကြားလိုက်ပါတယ်။ဒီလိုစစ်ဆင်ရေးစပြီးဆိုပေမဲ့တိုက်ခိုက်မှုတစုံတရာမလုပ်ရသေးပဲအဝေးထိန်ဒရုန်းတွေကိုလက်နက်အပြည့်အစုံနဲ့ပြန်တမ်းတာတတ်တတ်ပဲဖြစ်တယ်လို့စစ်ဌာနချုပ်ပြောဝင်ရသူဗိုလ်ချုပ်ကြီး Jeff Davis ကတနင်္လာနေ့တုန်းကသတင်းတောက်တွေကိုပြောကြားပါတယ်။ဒီ Incirlik လေတပ်စခန်းကပဲပုံမှန်တိုက်လေယာဉ်တွေနဲ့စစ်ဆင်ရေးလုပ်ဖို့အစီအစဉ်ရှိတယ်လို့လည်းသူကပြောပါတယ်။အမေရိကန်အနေနဲ့ IS မဟုတ်တဲ့တခြားစစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုပထမဦးဆုံးအကြိမ်တိုက်ခိုက်မှုတွေစတင်ချိန်မှာပဲတူရကီစစ်စခန်းကနေအခုလိုစစ်ဆင်ရေးစခဲ့တာဖြစ်တယ်လို့ဗိုလ်ကြီး Davis ကပြောပါရယ် အမေရိကန်လေ့ကျင့်သင်တန်းပေးထားတဲ့စီးရီးယားသဘုံတွေကိုလာရောက်တိုက်ခိုက်နေသူတွေရှိနေတဲ့အတွက်ကြောင့်အမေရိကန်ဟာတောက်ကြနေတော့ကလေကြောင်းစစ်စင်ရေးတွေကိုစတင်ခဲ့တာလို့ဆိုပါရယ်သူတို့တွေကိုတိုက်ခိုက်သူတွေဟာဘယ်သူတွေလဲဘယ်အဖွဲ့အစည်းတွေကလဲဆိုတာတိတိကျကျမသိရဘူးလို့လည်း Mr. Davis က VOA ကိုပြောပါရယ်ဒါပေမဲ့လည်းဒီလူတွေဟာ Al Qaeda နဲ့ပါဝင်ပတ်သက်နေတဲ့El Nusra အဖွဲ့ရဲ့တိုက်ခိုက်မှုတွေဖြစ်ပုံရတယ်လို့တန်တရားရှိတဲ့အကြောင်းလည်းပြောပါရယ်ရှင်
ရသည်ဥရုပြောင်းလဲမှုကိုရင်ဆိုင်ဖို့အတွက်အရေးပေါ်တောင်းဆိုချက်တရားကိုအမေရိကန်သမ္မတဘရက်အိုဘားမားကထုတ်ပြန်လိုက်ပြီးဒါအပိစိယုံတွေကနေလေထုညဉ့်ညမ်းစေတဲ့ကာဗွန်ဓာတ်ငွေ့ထုတ်လွှင့်မှုကိုရှော့ချဖို့ရည်ရွယ်တဲ့စီမင်းစီကံအသက်တွေကိုတနင်္လာနေ့ကကြေညာလိုက်ပါတယ်။မစ္စတာအိုဘားမားရဲ့တည်ရှင်းသောစွမ်းအင်စီမံကိန်းကလျက်စက်အတွက်ကြောင်မီးသွေးဒါအပိစိယုံတွေပေါ်မိခိုနေရတာကိုရှော့ချမှာဖြစ်ပြီးပြန်ပြစ်ဖြိုးမြဲစွမ်းအင်ထုတ်လုပ်အသုံးပြုတဲ့ဖက်ကိုပို့ပြီးရောက်သွားစေမှာဖြစ်ပါတယ်။ဒီစီစဉ်ရဒါအပိစိယုံတွေကနေကာဗွန်ဓာတ်ငွေ့ထုတ်လွှင့်မှုကို2030ပြည်နှစ်ရောက်မှာ2005ခုနှစ်ကရှိခဲ့တဲ့အစ်စ်ထက်30နှစ်ရာခိုင်နှုန်းရှော့ချဖို့ဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကထုတ်ပြန်ထားတဲ့ကနဦးစီမင်းစီကန်းတွေအရရှော့ချရမယ့်ကာဗွန်ဓာတ်ငွေ့ထုတ်လွှင့်မှုပမာဏထက်6ရာခိုင်နှုန်းပိုပြီးရှော့ချမှာဖြစ်ပါတယ်ရာသီဥတုပြောင်းလဲမှုကိုရင်ဆိုင်ဖြည့်ရှင်းဖို့အတွက်အချိန်ရှိတော့ဘူးလို့တနင်္လာနေ့ကသမ္မတအင်ဖြူတော်မှာသမ္မတအိုဘားမားကထက်သွင်းပြောဆိုသွားပါတယ်ဒီတော်တွင်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းနဲ့သမ္မတအိုဘားမားတို့ဒီကနေ့အင်ဖြူတော်မှာတွေ့ဆုံပြီးရာသီဥတုပြောင်းလဲမှုကိစ္စအပအဝင်ကိစ္စရပ်ပေါင်းများစွာကိုဆွေးနွေးကြဖို့ရှိပါတယ်စီးရီးယားနဲ့လေဘနွန်နိုင်ငံတွေမှာကြုံနေရတဲ့လူသားချင်းစာနာမှုဆိုင်ရာအကြမ်းတဲကိစ္စကိုလည်းခေါင်းဆောင်တို့ဆွေးနွေးကြလိမ့်မယ်လို့မစ္စတာဘန်ကီမွန်းရဲ့ပြောခွင့်ရကပြောသွားပါတယ်ခင်ဗျာ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံနဲ့ပြည်ရဲ့လကစလို့မိုးသည်ထန်စွာရွာသွန်းပြီးရေကြီးမြေပြိုမှုတွေကြောင့်သေဆုံးသူ46ယောက်ထက်မနည်းရှိပြီးတော့လူပေါင်း2သိန်းကျော်ရေဘေးဒဏ်ခံခဲ့စားခဲ့ရပြီးတဲ့နောက်ရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတကာကဝိုင်းဝန်းအကူအညီပေးကြဖို့မြန်မာဆိုရကဒီကနေ့ပဲပန်ချလိုက်ပါတယ်။ဖြစ်နိုင်ခြေရှိတဲ့အလူရှင်အဖွဲ့အစည်းတွေနဲ့နိုင်ငံတွေကိုစတင်ဆက်သွယ်ထားပြီးဖြစ်ကြောင်းနဲ့နိုင်ငံတကာအကူအညီတွေပူးပေါင်းဆောင်ရွက်ဖို့ဖိတ်ခေါ်နေတဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောတာကိုရိုက်တာသတင်းတပုတ်မှာကိုးကားဖော်ပြထားပါတယ်။ရေဘေးသင့်ပြည်သူတွေအတွက်အစိုးရနဲ့ရပ်ဖက်အဖွဲ့အစည်းတွေပုဂ္ဂလိကအလူရှင်တွေကအကူအညီတွေပေးနေကြတာရှိပေမဲ့လို့ရေဘေးဒဏ်ဆူဆူဝါးဝါးခံစားနေရတဲ့နေရာတွေမှာလမ်းဒဏ္ဍာရီပြက်စီပြီးဆက်သွယ်ရေးပြတ်တောက်နေတာကြောင့်အကူအညီကယ်ဆယ်ရေးလုပ်ငန်းတွေအခက်အခဲကြုံနေရတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။အကူအညီတွေအရေးကြီးလို့အပ်နေပြီးတော့ကုညီကယ်ဆယ်ရေးတွေကိုအချိန်မီမရောက်ရှိနိုင်တာကြောင့်မလို့ထိခိုက်သေးဆုံးသူအရေးအတွက်ပို့ပြီးတော့တိုးလာနိုင်တယ်လို့လည်းကုလသမဂ္ဂကသတိပေးထားပါဗျ။ရုပ်တံသတင်းတချို့မှာတော့မြခိုင်ပြည်နယ်ကရေဘေးဒုက္ခသည်တွေအတွက်စစ်တပ်ကရဟတ်ရင်တွေနဲ့အကူအညီပစ္စည်းတွေချပေးနေတာတွေကိုပြသနေပါဗျ။ရန်ကုန်မြို့တရုတ်တန်ရုံကတော့ဒီမနေ့ကတနင်္လာနေ့ကစပြီးရေဘေးသင့်ပြည်သူတွေကိုအကူအညီတွေစပြီးတော့ပေးပါဗျ။မြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးဟွန်လီယန်ကိုတိုင်ဥဆောင်ပြီးတော့ရေဘေးဒဏ်အဆိုးအဆုံးခံနေရတဲ့ကလေးမျိုးရခိုင်ပြည်နယ်နဲ့မကွေးတိုင်းဒေသကြီးအတွင်းကဒီရေဘေးသင့်ပြည်သူတွေအတွက်အကူအညီတွေပေးအပ်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံတဝန်းတိုင်းဒေသကြီးနဲ့ပြည်နယ်14ခုအနက်မှာ12ခုမှာရေဘေးဒဏ်ခံစားနေရတာဖြစ်ပြီးတော့ဒီရက်ပိုင်းဒီ ARR မြေကြီးဟာလည်းဒီလာမယ့်24နှစ်အတွင်းမှာစိုးရိမ်ရေမှက်ကိုကျော်လွန်နိုင်တဲ့အကြောင်းသတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်ရှင
်အရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံရဲ့48ကြိမ်မြောက်နိုင်ငံခြားရေးဝန်ကြီးတွေရဲ့နှစ်ပတ်လည်အစည်းအဝေးကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာဒီကနေ့စတင်ကျင်းပနေပြီးဒီအစည်းအဝေးအတွင်းမှာတော့တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့ငင်းပွားမှုပြဿနာကိုအဓိကဆွေးနွေးကြဖို့ရှိပါတယ်။တောင်တရုတ်ပင်လယ်ပရိပခါနဲ့ပတ်သက်လို့တပည့်နဲ့တပည့်ဆက်ဆံရေးမပြတ်ဘဲဆွေးနွေးညှိနှိုင်းဖြေရှားနိုင်အောင်ကြိုးပမ်းတဲ့နေရာမှာအာဆီယံအနေနဲ့ရေးပါတဲ့အခမ်းအနားကနေပါဝင်နိုင်တဲ့အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးအနီဖာအာမန်ကဒီကနေ့အစည်းအဝေးအဖွဲ့မှာပြောဆိုသွားပါတယ်။
အိန္ဒိယနိုင်ငံမုံမိုင်းမြို့အပြင်ဘက်စင်ကြေဘုံရက်တခုမှာရက်တွေနဲ့ချီမိုးသည်ထန်စွာရွာခဲ့ပြီးတဲ့နောက်အဆောက်အဦတစ်ခုပြိုကျခဲ့တာမှာလူ၁၂ယောက်သေဆုံးခဲ့ရတယ်လို့ဆိုရတာဝန်ရှိသူတွေကပြောပါရယ်မဟာရာရှထရာပီနယ်အနောက်ဘက်မှာရှိတဲ့မုံမိုင်းမြို့စင်ကြေဘုံတင်းရက်ကွက်မှာရှိတဲ့အဆောက်အဦဟာဒေသစံတော်ချိန်တနင်္လာနေ့တကောင်ချိန်မှာပြိုကျခဲ့တာပါအသက်ရှင်ကျန်တဲ့သူတွေကိုကယ်တင်ဖို့ကယ်ဆယ်ရေးလုပ်သားတွေကညာရင်းချင်းရှာဖွေကယ်ဆယ်မှုတွေလှုပ်ဆောင်နေပါတယ်ပြိုကျတဲ့အဆောက်အဦကသက်တမ်း90ကျော်နေပြီလို့အိန္ဒိယနိုင်ငံသဘာဝဘေးရန်ဆိုင်ရာကင်တွယ်ဆောင်ရွက်ရေးအဖွဲ့ကပြောပါရယ်အိန္ဒိယနိုင်ငံမှာအခုလိုချိန်ဟာဆိုလို့ရှိရင်မုတ်တုံရာသီကာလဖြစ်တယ်လို့မွန်မိုင်းမြို့နဲ့အနီးတစ်ဝိုက်ဒေသတွေမှာဒီရက်ပိုင်းမိုးအကြီးကျယ်ရွာသွန်းမှုတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်ရှင်
အင်္ဂါနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ကိုကောင်းထက်တို့ကပြောပြပေးခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါမြန်မာနိုင်ငံဒေသအတော်များများမှာရေပေးနဲ့ကြုံနေရတဲ့အချိန်မှာပဲပဲခူးတိုင်းတွင်းမှာတော့ AR မြင့်နဲ့လှိုင်းမြင့်ရေတက်နေတဲ့အတွက်မြို့တွေအထိရေတက်လာမှာကိုစိုးရိမ်နေကြပါတယ် AR တိုင်းညောင်နှုံးမှာတော့လိမ်မော်ရောင်အဆင့်သတိပေးချက်တွေနဲ့ကရစဲရေစခန်းတွေဖွင့်နေပြီးကိုမန်ဆိုင်ကလုံးမုန်တိုင်းတန်းနဲ့ရေပေးတန်းအဆိုးဝါးဆုံးခံခဲ့ရတဲ့ရခိုင်ပြည်နယ်ဘက်မှာတော့ရေကျသွားပေမဲ့အစားအသောက်နဲ့တောက်ရေအရေးတကြီးလိုအပ်နေတယ်လို့ဆိုပါတယ်အကြောင်းစုံကိုတော့မအေးအေးမကပြောပြထားပါတယ်ရှင်
ပြီးခဲ့တဲ့ရက်20ခန်းကစပြီးမြန်မာပြည်တိုင်းနယ်ပြည်နယ်အသီးသီးမှာမိုးပြင်းထန်စွာရွာသွန်းတာမြေကြီးကြီးတာဘင်္ဂလားပင်လယ်ော်မြောက်ပိုင်းကနေလာတဲ့ဆိုက်ကလုန်းမုန်တိုင်းတွေကြောင့်လေပြင်းတိုက်ခတ်ပြီးရေကြီးရေချမ်းမှုတွေဖြစ်ခဲ့ရတာပါပဲခူးတိုင်းဘက်မှာတော့မိုးမရွာပဲမြေကြီးတွေဆက်တက်လာနေတဲ့အတွက်ကျေးရွာတွေရေနစ်မြုပ်နေပြီးမြို့တွေအထိရေလွှမ်းမိုးမာကိုစိုးရိမ်ရကြောင်းပဲခူးတိုင်းတရားရီမြို့ကန်တူကလည်းပြောပါဗျရေမကျတ
ဲ့ဒီနဲ့တိုးတိုးလာတာပေါ့ဆက်တွေတားလို့ပေါ့နော်ရေတွေတားထားတဲ့တားလို့ဒီကြော်လေးဆိုပါပါလေးကြော်လေးတကယ်တော့အဲ့တာလေးကရှိုးပါလို့ရှင်တော့လက်ကမ်းတို့တာလေးကအကုန်လုံးရှင်နေနေတော့ဒီအက်ဖက်ဖို့ပဲရှိတယ်အပေါ်ကျလာတဲ့ဂျီလေးအားလုံးမိုးချောင်းကြီးမှာမိုးပြရအောင်တောက်ချောင်းမိုးပြရအောင်ကြားလာပြီဒီကျွန်တော်မိုးမရပဲနဲ့အေယာဝီညစ်နေအဆိုင်မြစ်ကနေစီးလာတဲ့ဂျီလေးတက်လာဂျီမြုပ်တဲ့နေရာကြတော့လေကျော်ဆိုင်ညစ်နေအေယာဝီဂျားထဲမှာရှိနေကြတယ်ပေါ့အဲ့ဒီကတော့ဂျီမြုပ်ပါအ
ေယာရီတိုင်းထဲမှာတော့ညောင်တုံးမြန်အောင်ဟင်းသရအင်ကပူမြို့တွေဘက်မှာရေဘေးအန္တရာယ်ဆိုးဝါးနေသလိုညောင်တုံးမြို့ဘက်မှာတော့ရေဘေးနဲ့ပတ်သက်လို့လိမ်မော်ရောင်အဆင့်အရေးပေါ်အခြေအနေသတိပေးချက်ကိုဒီကနေ့မှထုတ်ပြန်ထားတာပါဒီအတွက်ဒေသခံတွေကတော့ကယ်ဆယ်ရေးစခန်းတွေရှိရာကိုရွှေ့ပြောင်းနေရတယ်ဆိုပြီး AR တိုင်းကဒေသခံတအူးလဲဖြစ်တဲ့လူခွေရေးလှုပ်ရှားသူကိုမြင့်နိုင်ကပြောပါတယ
်ငယ်အောင်ကနှစ်ချက်ဒီခွဲ၃လောက်ကအဆက်တော်ရတာကနာယူတဲ့ဆက်နှစ်မိုင်လုံးနဲ့ဒီရေးကစီးဆင်းနေတယ်တဲ့အားကြောင့်အဲ့ဘက်ကကျေးဇူးရင်းစကားရင်တော့ဖွင့်နေပြီဒီရှင်းသလားမှာတော့ရှင်းသလားဘက်မှာဂျွာ20ရုပ်ယူတယ်တဲ့ကျေးဇူးရင်းစကား7ကျော်ဖွင့်လာတယ်တဲ့အဲ့ဒီဟာတွေကသကုံးအုပ်စုတောင်လုံးအုပ်စုရောင်မြင်ရက်ွက်ကြောင်ရဲရှင်ပုလက်တန်လာအင်္ဂရန်ဒုက္ခတရား4500ကျော်လောက်ရှိတယ်မှာကျောင်းဘက်မှာ70အုပ်စုလောက်တော့မြုပ်တယ်တဲ့ဂျွာပြီ14000ကျော်လောက်တော့မြုပ်တယ်တဲ့ဒုက္ခတရားတော့ဟိုလောက်400လောက်ပဲရှိသေးတယ်တဲ့အင်္ဂူကတော့တော်တော်စိုးနေကြတယ်အခုကရေရဟောနဲ့သူရောက်တာရေတိုးလာပြီသူတို့မရှိလို့မရတော့ဘူ
းကိုမန်ဆိုက်ကလုန်းမုန်တိုင်းနဲ့အတူရေဘေးတံကိုစိုးစိုးဝါးဝါးခံနေရတဲ့ရခိုင်ပြည်နယ်မှာတော့မြို့နယ်၄ခုလောက်မှာပင်လယ်ပြင်ကြီးလိုရေတွေနစ်မြုပ်ခဲ့တာပါဒီထဲမှာမြို့နယ်ရဲ့၄ဘုံ၃ဘုံလောက်ရေနစ်မြုပ်ခဲ့တယ်ဆိုပြီးရခိုင်ဝန်ကြီးချုပ်ကပြောဆိုခဲ့တဲ့မြောက်ဦးမြို့မှာတော့ရေအနှဲငယ်ကျသွားခဲ့ပြီးမြေတောက်သုံးရေရှားပါးမှုတွေဖြစ်ပေါ်နေပါတယ်မြောက်ဦးမြို့ကရေဘေးကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ရွှေစေးဝါးစီကတော့ဥထမပီယာကတော့တောက်သုံးရင်နဲ့အစားအစာအရေးတကြီးလိုအပ်နေတယ်လို့ပြောပါတယ
်အခုတော့ရေကကြားပါပြီဒါမှကြီးစောင်းဝင်နေကတော့အခက်ခဲတွေကုန်လို့ရှိတယ်မှာဟိုစပါးတွေကရေနဲ့ကူပါတော့စောင်းဝင်နေကခုံတော့ခက်ခဲကြနေတယ်ဒါမှကြီးနောက်ပြီးတော့ဒီနေတွေမှာပေါ့နော်မြောက်ဦးမြို့နေနေလို့မှာရေကန်တွေမှာအကုန်လုံးဟိုအညာရေလွှမ်းမိုးတော့အညာရေဒါလည်းကျုပ်ရေပေါ့နော်ဆွမ်းရေအဲ့လိုရေလွှမ်းမိုးတော့အတွက်ကြောင့်ရေတော်တော်လေးအခက်ခဲရှိနေတယ်ဦးစင်းတို့ကရေလူနေပါတယ်မြောက်ဦးမှာအရေးတကြီးလိုအပ်နေတာကအဲ့ဒါကတော့ကရေအစားနေခါပေါ့နော်အစိုးရကတည်းကကုရင်တော့ပေးတော့ပေးတယ်ဒါပေမဲ့လုံလောက်ဘူးတော့မရှိပါဘူးဒါမှမဟုတ
်ရခိုင်ပြည်နယ်မြောက်ဦးမင်းပြားပုံနေကျွန်းစတဲ့နေရာတွေမှာရေဘေးတံကြောင့်အသေးပြောက်တွေရှိခဲ့ပြီးအခုချိန်ထိတနေရာနဲ့တနေရာကိုသွာလာရေးခက်ခဲနေတယ်လို့ဆိုပါတယ်ပုံနေကျွန်းမြို့နယ်ရခိုင်မျိုးသားပါတီကကိုကျော်မြင့်တင်ကတော့ရေဘေးသိမ်းမြို့နယ်တွေပြန်လည်ထူထောင်ရေးအတွက်အစိုးရနဲ့နိုင်ငံတကာကအကူအညီတွေအများဆုံးပေးဖို့လိုအပ်တယ်လို့ပြောပါတယ်
ကျွန်တော်တို့ဒီတောက်သူတွေပေါ့နော်တောက်သူတွေဒီတရုတ်စီမားဆေးချောင်းမိုးစပေါ်ဆိုက်ကြရဒီအချင်းကြီးခွန်ရဆိုက်ကြလို့ခွန်နေဖို့တော့ကျွန်တော်တို့ကပေါ့လေနိုင်ငံတော်အစိုးရကိုတော့လည်းတော့နိုင်ငံတော်ကုလသမဂ္ဂအစိုးရဆိုတော့ကျွန်တော်တို့ကဒီဒေတာဝန်ဆောင်ဖွင့်ရတဲ့အတွက်ဒီမျိုးစပေါ်တွေနောက်ပြီးတော့ကျွန်တော်တို့ဒီပေါ့လေလေခွန်ဆိုက်ကြရဒီအချင်းကြီးဒီအဲဒီစောသူကိုလိုရပါတယ်ဒါမှကျွန်တော်တို့ကဒီနောက်နိုင်ရခိုင်မှာရှိတဲ့ဒီဒေတာခံလူဖြစ်တွေပေါ့နော်ဒီစောက်ဝင်ရဲ့ဖြစ်ပြမှာဖြစ်ပါတယ်ခင်ဗျာ
သခိုင်းတန်းရင်းမာပင်ခရိုင်စလင်းကြီးမြို့နယ်တဲကကျေးရွာအတော်များများဟာချင်းနှင်းမြေကြီးအကြောင်းရေနစ်မြုပ်နေပြီးကုညီကယ်ဆယ်ရေးလုပ်ငန်းတွေလိုအပ်နေတယ်လို့ဆိုပါရယ်ကုလသမဂ္ဂရဲ့ကမ္ဘာစံနှယ့်ခါအစီအစဉ်ကတော့ချင်းပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်မကွေးတိုင်းဒေသတွေမှာအစားအစာနဲ့ကုညီထောက်ပံ့ရေးလုပ်ငန်းတွေကိုဩဂုတ်လ3ရက်နေ့ကစတင်လှုပ်ဆောင်ပေးနေတယ်ဆိုပြီးသူတို့ရဲ့ကြေညာချက်မှာရေးသားထားပါရယ်ရှင်
မအေးအေးမှာပါရှင်ခုတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့မြန်မာပြည်ခီးစဉ်အကြောင်းတင်ပြပါမယ်မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီဟာခီးစဉ်ဒုတိယနေ့မှာတော့အင်းစိန်အကျဉ်းထောင်ကိုသွားရောက်လေ့လာပြီးမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်နဲ့လည်းတွေ့ဆုံခဲ့ပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်အဖြစ်မြန်မာနိုင်ငံကိုတတိယအကြိမ်မြောက်ရောက်လာတဲ့မစ်ယန်ဟီလီဟာလူ့အခွင့်အရေးကိစ္စတွေအပြင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးလိုက်လံဆွေးနွေးမှုတွေလှုပ်ဆောင်နေတာပါအပြည့်စုံကိုတော့ရန်ကုန်က VOA သတင်းထောက်မတင်ကြီးလင်းကပြောပြပေးပါမယ်
ဟုတ်ကဲ့ပါရှင်ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယဟီလီရဲ့ခရီးစဉ်ဒုတိယနေ့မှာမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ရုံးကိုသွားရောက်တွေ့ဆုံခဲ့ပါတယ်ဒီတစ်ကြိမ်တွေ့ဆုံမှုဟာမစ်ယဟီလီနဲ့မြန်မာအမျိုးသားလူ့အခွင့်အရေးကော်မရှင်တို့ရဲ့တတိယအကြိမ်တွေ့ဆုံမှုဖြစ်ပြီးမစ်ယဟီလီကလေယာဉ်မြေကိစ္စနဲ့အကျဉ်းထောင်ကိစ္စတွေမေးမြန်းသွားခဲ့တယ်လို့ဥက္ကဋ္ဌဦးဝင်းမရာကပြောပါတယ
်လေယာဉ်မြေသိမ်းတဲ့ကိစ္စလေးတွေနဲ့ပတ်သက်ပြီးတော့ဘယ်လိုဆောင်ရွက်လဲဆိုတာလေးကိုသူကမေးပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့အသေးစိတ်တော့ရှင်းလင်းပြောကြားပါတယ်လေ။နောက်တစ်ခါကျွန်တော်တို့ဒီထောင်းလေးစစ်စစ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အကြံပြုချက်လေးတွေရှိတော့ဒီအကြံပြုချက်တွေကိုဘောနော်ဒီသက်ဆိုင်ရာဌာနကနေပြီးတော့ဘယ်လောက်တိုက်တာဒီဆောင်ရွက်ပြီးပြီလဲဆိုတာလည်းမေးပါတယ်
။ညနေပိုင်းမှာတော့မြန်မာငြိမ်းချမ်းရေးစင်တာကိုသွားရောက်ခဲ့ပြီးပဋိပက္ခအလွန်ပြန်လဲထူထောင်ရေးကိုအလေးပေးတဲ့မိခွန်းနေမေးမြန်းသွားခဲ့တယ်လို့မြန်မာငြိမ်းချမ်းရေးစင်တာကဦးညိုအောင်မြင့်ကပြောပါတယ်။
ကျွန်တော်ပြခရစီပြီးတော့တဲ့အခါမှာဒီကျွန်တော်တို့ဒီပေါ့နော်ဒီလူတွေကိုဒုက္ခပေးနေတဲ့ကျွန်တော်တို့မြေမြုပ်မိုင်းကိစ္စအဲဆောင်ရွက်မှုအခြေအနေနောက်တစ်ခါနိုင်ငံတကာအနေနဲ့ဘယ်လိုပံ့ပိုးကူညီရမလဲနောက်တစ်ခါတိုင်းဒေသတွေနဲ့ကျွန်တော်တို့နေမြေတွေမှာပြည်ပကနေမြေတွေမှာဒီပြည်ပကအလွန်မှာကျွန်တော်တို့တိုင်းပြည်ကိုဘယ်လိုပြန်ထူထောင်မလဲဆိုတဲ့အချက်လက်တွေပဲအဓိကသူ့အနေနဲ့စိတ်ဝင်စားနေမြန်ပါခင်ဗျာ
ဒါအပြင်အမျိုးသားဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့လည်းနေအိမ်မှာတွေ့ဆုံခဲ့တယ်လို့သိရပါဗျ။ခရီးစဉ်ဒုတိယနေ့ဩဂတ်စ်လ4ရက်နေ့မနက်ပိုင်းမှာအင်းစိန်အချင်းထောင်ကိုလည်းတွားရောက်လည်လာခဲ့ပါဗျ။တစ်ဆက်တည်းမှာပဲမနေ့ကဩဂတ်စ်လ3ရက်နေ့မှာတွေ့ဆုံခဲ့တဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကကိုဘူကြီးကတော့
ကျွန်တော်ကတော့အချင်းထောင်ဥပဒေကိုဒီအစိုးရဘက်နဲ့ပြန်ကြောက်ဆွေးနွေးဖို့ဒီအချင်းထောင်ဥပဒေဆိုခင်မိတဲ့အချင်းထောင်ဥပဒေမဟုတ်ဘူး။ဒီအတွက်တရှိနိုင်ငံရေးအခြေအနေနဲ့ပေါ်ဝင်ရေးနိုင်ငံတွေရဲ့အခြေအနေအခုရတမကဆက်မှတ်ထားတဲ့စီမင်းစီကံဒါရီနဲ့အညီအကျဉ်းအုပ်တွေကိုပြန်ဆွဲဖို့ဆိုတာကိုအစိုးရကိုတိုက်တွန်းဖို့ကျွန်တော်တို့ပြောဆိုဆွေးနွေးကြတာရှိပါတယ်
။ခီးစဉ်ပထမနေ့မှာအရက်ဖက်အဖွဲ့အစည်းတော်တော်များများနဲ့တွေ့ဆုံခဲ့ရတာကရွေးကောက်ပွဲနဲ့ပတ်သက်ပြီးမစ်ယဟီလီနဲ့ဆွေးနွေးခဲ့တယ်လို့88မျိုးဆက်နဲ့ပွင့်လင်းလူအဖွဲ့အစည်းကကိုမြအေးကအခုလိုပြောပါတယ်
။ရွေးကောက်ပွဲဟာဒီ free affair ဖြစ်နိုင်ပြီမဖြစ်နိုင်ဘူးဆိုတဲ့အခြေအနေလေးအမဗိုတာလစ်နဲ့ပတ်သက်ပြီးအခုဒီမက်ဆီအမှောင်ရမှုတွေဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးအဲ့ဒါလည်းပြောပြပါတယ်။ဟိုအရက်ကတ်တဲ့ခါမှာပြန်ပြင်မှုဆိုကျွန်တော်ထင်နေပြအချိန်ရမလုံလောက်ဘူးနဲ့မလွယ်တော့လောက်ဘူး။မက်ဆီနေရမှားရင်းနေရတော်တော်လေးကိုမှားရင်းနေဆိုတာအတန်ဒီပေါင်းဆိုနဲ့ကြားနေရတယ်ဗျာ။ဟိုအဲ့ဒီဟာအခြေအနေလို့ကျွန်တော်တို့ပြောပြခဲ့လိုက်တယ်
။မစ်ယဟီလီဟာတည်င်းလွတ်လပ်ခွင့်နဲ့ဆိုင်တဲ့အကြောင်းအရာတွေဆွေးနွေးဖို့အတွက်ပြည်တွင်းသတင်းထောက်ချုပ်နယ်လည်းတွေ့ဆုံခဲ့ပါသေးတယ်။တွားရောက်တွေ့ဆုံခဲ့တဲ့စာနယ်ဇင်းကောက်စီကကိုမြင့်ကျော်ကတော့သတင်းထောက်တွေအပေါ်တရားစွဲဆိုမှုတွေနဲ့ပတ်သက်ပြီးတင်ပြဆွေးနွေးခဲ့တယ်လို့အခုလို့ပြောပါတယ်
။သတင်းမီဒီယာဥပဒေနဲ့စွဲပြီးရင်ဖြစ်စေဟိုတကယ်စွဲတဲ့စွဲထိုက်တဲ့ပမာဏတဲ့ဟို7ယောက်လုံးစွဲတာတော့18ယောက်လုံးစွဲတာတော့အဲ့ဒီကိစ္စမျိုးတွေကချိန်ချောင်းမှုတွေဖြစ်စေတယ်ပေါ့နော်။မီဒီယာလုံးကဝန်တော့ဝန်ဖို့ဖြစ်ပြီးတော့ရတန်းအောင်ကြိုးစားတဲ့သဘောမျိုးတွေဖြစ်တယ်ပေါ့နော်။အဲ့ဒါတွေကနောက်ဆိုလွတ်လွတ်ရေးသားဖို့အတွက်မဝန်မရတဲ့တွေ့ရမှုတွေဖြစ်စေတယ်ပေါ့။
ခီးစဉ်နောက်ဆုံးနေ့ဩဂတ်စ်လ9ရက်နေ့ညနေပိုင်းမှာသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပသွားဖို့လည်းရှိပါတယ်။မစ်ယဟီလီဟာဒီခီးစဉ်ကနေရရှိတဲ့တွေ့ရှိချက်တွေကိုအော်တိုဘာလမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြသွားမှာလည်းဖြစ်ပါတယ်ရှင်။
တော်ရရှိများရှင်မြန်မာနိုင်ငံအတွင်းကနေရာဒေသအတော်များများမှာအသက်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့အထိဆိုးဝါးစွာကြုံတွေ့ခဲ့ရတဲ့ရေဘေးဒုက္ခကိုသက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းအသီးသီးကကင်တွယ်ဖြည့်ရှင်းခဲ့ပုံနဲ့ပတ်သက်လို့သောတာရှင်တွေဘယ်လိုသဘောရကြပါသလဲမြန်မာနိုင်ငံမှာမကြာခဏကြုံတွေ့ရလေ့ရှိတဲ့သဘာဝဘေးအန္တရာယ်တွေကိုထိရောက်စွာအချိန်မီကင်တွယ်ဖြည့်ရှင်းနိုင်အောင်ဘယ်လိုကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်ထားသင့်တယ်လဲဆိုတော့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ပါတယ်။ကျမတို့ရဲ့ဖုန်းနံပါတ်က1-232-382-999လေးဖြစ်ပြီး First နံပါတ်က1-232-382-999ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကို MP3 file နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရနိုင်ပါတယ်အားလုံးကိုဖိတ်ခေါ်ပါတယ်ရှင်
ဒီကနေ့ည9နာရီတိုက်ရိုက်လေးလိုက်မှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါရရှင်။ခရော့စိတ်ပြစိတ်ကြွဆေးပြားတွေဖမ်းမိတဲ့တရင်တင်ပြပါအောင်မယ်။ရန်ကုန်တိုင်းဒေသကြီးအတွင်းမှာစိတ်ကြွဆေးပြား15သိန်း၊ကာလတံမှုကြက်ငွေတန်း9500ဖို့ကိုတနင်္လာနေ့ကထပ်မံဖမ်းဆီးရမိခဲ့ပြီးတဟာရန်ကုန်တိုင်းဒေသကြီးမှာဒုတိယအကြိမ်အများဆုံးဖမ်းဆီးရမှုလည်းဖြစ်ပါရယ်။ဒီဖမ်းဆီးရမိမှုဟာလွန်ခဲ့တဲ့လကမင်္ဂလာရုံမြို့နယ်အတွင်းကဖမ်းဆီးရခဲ့တာနဲ့ဆက်ဆက်နေတယ်လို့ရဲတပ်ဖွဲ့ကသုံးသပ်ထားပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါရယ်ရှင်
။ဟုတ်ကဲ့ရန်ကုန်တိုင်းဒေသကြီးအတွင်းအခုလိုစိတ်ကြွဆေးပြားတန်းနဲ့ချီပြီးထပ်မံဖမ်းဆီးရမိတာကတော့မြောက်ဒဂုံမြို့နယ်အတွင်းမှာဒီလ3ရက်နေ့ကဖမ်းဆီးရမိတာဖြစ်ပါတယ်။ဒီဖန်စီရမိတာနဲ့ပတ်သက်ပြီးနေပြည်တော်မူရစ်တားဆီးနေနေရေးအဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော်ဝင်ကြအရာရှိတဦးကအခုလိုပြောပါတယ
်အပမာ15လေးခင်ဗျာစိတ်ကြွားနေတဲ့15လေးကာလတံပိုးက15လေးကို9000လုံးနဲ့မြလာ9500တန်း9500
တရင်အသေးစိတ်ကိုတော့ပြောဆိုတာမရှိသလိုမြောက်တကုံရဲစခန်းကိုဆက်သွယ်ရမှာလဲဖုန်းခေါ်ဆိုလို့မရခဲ့ပါဘူးရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့သတင်းထုတ်ပြန်ရေးအဖွဲ့ကရဲမှူးကြီးဝင်းဘိုကတော့ဒီဖမ်းဆီးမှုဟာမင်္ဂလာတုံမြို့နယ်မှာဖမ်းဆီးရမိတာနဲ့ဆက်ဆက်နေတာကြောင့်သတင်းမထုတ်ပြန်သေးတာဖြစ်ကြောင်းပြောပါတယ်။အဲ
့ဒီကိစ္စတွေကအရင်အဖွဲ့နဲ့ဆက်ဆက်မှုရှိတယ်။အဲ့ဒီတွေ့ကျွန်တော်တို့ကလောလောဆယ်စီစဉ်သုံးဆိုတော့လောလောဆယ်အဲ့ဒါတွေကျွန်တော်ပြေမှုသတင်းမထုတ်ပြန်ခြင်းတွေကျွန်တော်ပိုင်းပိုင်းနဲ့ဖြစ်တဲ့ဆက်ဆံမှာကျွန်တော်ထုတ်ပြန်ပါမယ်ဗျာ
။ဒီကနေ့ထုတ်ဒီမိုကရေစီတူဒေးသတင်းစာမှာတော့စိတ်ကြွဆေးပြားတွေကိုမြောက်တကုံမြို့နယ်41ရပ်ကွက်ကနေအိမ်တအိမ်မှာဖမ်းဆီးရမိတာဖြစ်ပြီးမင်္ဂလာတုံမှာဖမ်းဆီးရမိတာနဲ့ဆက်ဆက်နေတဲ့ဂွင်းဆက်တွေကိုမူရစ်နှိမ်နင်းရေးတပ်ဖွဲ့ဝင်တွေအရှေ့ပိုင်းခရိုင်ရဲတပ်ဖွဲ့မူယုံကတပ်ဖွဲ့ဝင်တွေနဲ့နေမြေကန်တပ်ဖွဲ့ဝင်တွေပူးပေါင်းရှင်းလင်းစဉ်မှာဖမ်းဆီးမိတာဖြစ်ကြောင်းဖမ်းဆီးရမိတဲ့နေအိမ်မှာလူမတွေ့ရပဲဒီအမှုအသေးစိတ်ကိုဆက်လက်စုံစမ်းနေကြောင်းနဲ့မူရစ်ပုံမှန်19ကာကြီးနဲ့အမှုဖွင့်စစ်ဆေးနေကြောင်းဖော်ပြထားပါတယ်။ဇူလိုင်လ26ရက်နေ့မနက်9နာရီကရန်ကုန်တိုင်းဒေသကြီးမင်္ဂလာတုံမြို့နယ်ဇေကဘာဝင်း6လမ်းသွားလမ်းမပေါ်မှာရပ်ထားတဲ့ကွန်တိန်နာရင်တစည်းပေါ်ကနေ WY စာတန်းပါစိတ်ကြွဆေးပြား26တန်းကာလတံပိုးကြက်ငွေ133ဘီလီယံအမေရိကန်ဒေါ်လာတန်100ဘိုးကိုဖမ်းဆီးရမိခဲ့ပါတယ်။ဒီဖန်စီရမိတာဟာကဘာပေါ်မှာဒုတိယအများဆုံးဖန်စီရမိတာဖြစ်ကြောင်းလဲရဲတပ်ဖွဲ့ကပြောဆိုထားပါတယ်။ဇူလိုင်လ25ရက်နေ့မနက်ကလည်းရှမ်းပြည်နယ်အရှေ့ပိုင်းတာချီလိမ့်မြို့မှာမူးယစ်ဆေးဝါးနဲ့မူးယစ်ဆေးထုတ်လုပ်ပစ္စည်းကျပ်ငွေသိန်း5000ကျော်ကိုဖန်စီရမိခဲ့ပါတယ်။ UNODC ခေါ်ကုလသမဂ္ဂရာဇဝဲမှုနဲ့မူးယစ်ဆေးဝါးနှင်းနှင်းရေးအဖွဲ့ကတော့မြန်မာနိုင်ငံဟာအရှေ့တောင်အာရှမှာစိတ်ကြွဆေးပြားအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ကြောင်းထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်ထုတ်ပြန်တဲ့မူးယစ်ဆေးဝါးတိုက်ဖျက်ရေးနှစ်ပတ်လည်အစီရင်ခံစာမှာလဲမြန်မာနိုင်ငံရဲ့မူးယစ်ဆေးဝါးတိုက်ဖျက်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာတာမရှိကြောင်းဖော်ပြပါတယ်
။ကိုမိုးစောပါရှင်ခုတစ်ဆက်ထဲဖန်ဆီးခံကြောင်းသားတွေကိုဒီကနေ့ရုံထုတ်တဲ့သတင်းတင်ပြပါမယ်။ပညာရေးဥပဒေပြင်ဆင်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြတဲ့တပိတ်မောက်ကျောင်းသားကျောင်းသူတွေကိုရဲအာဏာပိုင်တွေဖက်ကအကြမ်းဖက်ဖြိုခွင်းပြီးလှနဲ့ချီမတရားဖမ်းဆီးထိန်းသိမ်းထားတာဟာတရားဥပဒေပေါင်းကျော်တဲ့လုပ်ရဖြစ်တယ်လို့ကျောင်းသားတွေဖက်ကအကျိုးဆောင်ရှင်တွေကပြောဆိုလိုက်ပါတယ်။ဖမ်းဆီးခံကျောင်းသူကျောင်းသားတွေနဲ့ဝန်ရံပြည်သူတွေကိုအ мян ဆုံးပြန်လွတ်ပေးဖို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကလည်းတောင်းဆိုလိုက်ပါတယ်။ဒီကနေ့တရားဝရီတရားရုံးကရုံးထုတ်နောက်ဆုံးအခြေအနေကိုမဆုမုံကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီကနေ့ဩဂတ်စ်လ4ရက်နေ့အင်္ဂါနေ့မှာတာယာဝတီခရိုင်တရားရုံးမှာပညာရေးဥပဒေကိုသဘိမ်းမောက်ခဲ့ကြတဲ့ကျောင်းသူကျောင်းသားတွေနဲ့ဝန်းရံပြည်သူတွေကိုတရားရုံးထုတ်စစ်ဆေးခဲ့ပါတယ်။ဆန္ဒပြသူကျောင်းသူကျောင်းသားတွေနဲ့ဝန်းရံပြည်သူတွေဘက်ကဥပဒေအကျိုးဆောင်အဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတွေဘက်ကတာဝန်ရှိရဲလုံခြုံရေးတွေအပေါ်မှာဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ရိုက်နှက်ဖမ်းဆီးခဲ့တာနဲ့ပတ်သက်လို့မေးခွန်းထုတ်မေးမြန်းလျှောက်လဲခဲ့ကြတဲ့အကြောင်းတရားလွှတ်တော်ရှင်နေဦးရောဘတ်ဆန်းအောင်ကဒီကနေ့တရားခွင်အခြေအနေကိုအခုလိုပြောပြပါဗျာ။တ
ရားလွှတ်တော်ရှင်နေကြားဦးကြီးနေရနေပြီးတော့ရဲမှုဥပုံမြင့်ကိုဆက်လက်ပြီးတော့ပြန်လည်မေးခွန်းမေးပါတယ်။လက်ရမ်းမျိုးနဲ့ရဲတပ်ဖွဲ့မှုရဲမှုမြင့်နေတယ်စကားမှုသူရဲမှုစမ်းမြင့်တို့ကိုမတရားဖမ်းဆီးချုပ်နှောင်မှုနဲ့ပုံရိပ်တင်ချာမှုတွေအရေးယူသေးဖို့လျှောက်ထားတဲ့ကိစ္စအတွက်လျှောက်လဲနေပြပါတယ်ကျွန်တော်သင်ပြတဲ့အချိန်မှာဒီမိုကရေစီနိုင်ငံတည်ထောင်နေတဲ့ပြီးဆောင်နေတဲ့ကာလမှာဒီလိုရဲတွေရဲ့ဥပဒေပေါင်းကျော်ပြီးတော့အမှုမဖွင့်ဘဲ ချုံနောင်မှုဟာမတရားဖမ်းဆီးချုံနောင်မှုမြောက်ချောင်းကိုရှောက်လေးကျဲမှာတင်ဆက်ခဲ့ပါတယ
်ဒီကနေ့တာယာဝတီတရားရုံးမှာကျောင်းသားတွေဘက်ကအကျိုးဆောင်ရှေ့နေကရှောက်လဲခဲ့တယ်လို့ပဲတာယာဝတီထောင်ထဲမှာဖမ်းဆီးထားတဲ့တပိတ်မောက်ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုအ мян ဆုံးပြန်လွတ်ပေးဖို့ကိုလည်းဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကတောင်းဆိုတဲ့အကြောင်းဘကတာကျောင်းသားကိုအောင်နေပိုင်ကပြောပါတယ
်ပညာရေးဥပဒေကိုကြောင်းလဲဖို့ပြင်ဆင်ဖို့ကျွန်တော်တို့ကရောက်ဆောင်ရှိတဲ့အဲကျောင်းသားတွေကိုအစိုးရအဲဂတိကွက်တွေမှာအကြီးကျယ်ပါတယ်ကျောင်းသားတွေနဲ့ဝင်းရံပြည်သူတွေရင်းနှီးပါဘူးဆိုတော့အဲအချက်ပေါ်မှာအစိုးရလိုက်နာခြင်းမရှိခဲ့ဘူးအကျဉ်းချုပ်ခွင့်နဲ့နေရာမှာလည်းရဲတပ်ဖွဲ့ကလိုအပ်တဲ့သူအင်အားပို့သုံးတာဖြစ်တယ်ဒါဒီမတရားမှုပဲဖြစ်တယ်လူ့ခွင့်ချိုးဖောက်ခံရတယ်ကျွန်တော်တို့ရဲဘော်တွေကမတရားခံရတဲ့အခြေအနေတွေဖြစ်တယ်ဒါကြောင့်ကျွန်တော်တို့ရဲဘော်တွေလွတ်မြောက်ရေးကိုလည်းကျွန်တော်တို့ဆက်ပြီးတော့ကြိုးစားတိုက်ပွဲဝင်သွားဖို့လည်းကျွန်တော်တို့မှာအဆင်ပြေ
ကျောင်းသားတွေဘက်ကအကျိုးဆောင်ရှင်တွေဒီအဖြစ်လိုက်ပါဆောင်ရွက်ပေးနေသူဥရောဘတ်ဆန်းအောင်နဲ့အဖွဲ့ဟာမနေ့တုန်းကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီနဲ့တွေ့ဆုံခဲ့ပြီးတော့တရားရင်ဆိုင်နေရတဲ့ကျောင်းသားတွေရဲ့အမှုအခြေအနေလူခွေရေးချိုးဖောက်ခံရမှုတွေကိုတင်ပြနိုင်ခဲ့ပါတယ်လို့ပြောပါတယ
်အတူတူကျောင်းမှာပါတဲ့ကျောင်းသားတွေဝန်ရံပြည်သူတွေအမှုတွေဒီမိုကရေစီနဲ့လူခွေရေးကျောင်းဆောင်ရည်သူတွေအမှုကိစ္စတွေကိုကျွန်တော်တို့ကတရားရုံးအခြေအနေရောဖမ်းဆီးနေတော့ဥပဒေနဲ့လုပ်ထားတာတွေရောကျွန်တော်တို့မင်းမြန်တာကိုဖြေကြားပြီးတော့တင်ပြခဲ့ပါတယ်မင်းကြီးရင်းကြီးရဲ့သတင်းစာရှင်းလင်းပွဲမှာကျွန်တော်တို့ဓာတ်တွေအဖြေပေါ်လာမှာပါเนาะမတရားဖမ်းဆီးကျုံတော်မှုတွေနဲ့ပတ်သက်တဲ့ကိစ္စတွေလည်းပဲပါဝင်လာမယ်လို့ယုံကြည်ပါတယ်ခင်ဗျာ
နောက်တစ်ချိန်ယုံချင်းကိုဩဂတ်စ်လ17ရက်နေ့အင်္ဂါနေ့မှာထပ်မံစစ်ဆေးရုံးထုံးမှာဖြစ်ပါတယ်ဒီကနေ့တာယာဝတီခရိုင်တရားရုံးယုံချင်းမှာတော့တာယာဝတီကျင်းတော်ထဲမှာအကျဉ်းချခံနေရတဲ့ဒီမိုကရေစီပညာရေးပင်မတပိတ်စစ်ကြောင်းကကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေဘက်ကအလှငွေ3သိန်းကျော်ကိုဘကသများအဖွဲ့ချုပ်ရေဘေးတင်ပြည်သူများကူညီကယ်ဆယ်ရေးကော်မတီကိုလှူဒန်းခဲ့တဲ့အတွက်ပထမဦးဆုံးအကြိမ်ဖြစ်လက်ပောင်းဒေသခံရေဘေးတင်ပြည်သူတွေကိုကျောင်းသားတွေဘက်ကစတင်လှူဒန်းနေပြီဖြစ်ပါတယ်ရှင်
မဆုံမစူးစီးတင်ပြသွားတာပါရှင်။အင်္ဂါနေ့ညနေပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။အခုနောက်ဆုံးကြန့်ရှိနေတဲ့အချိန်တွင်တရင်အချင်းချုပ်ကိုမခင်ဖြူထွေးကပြောပြပေးပါအောင်ရှင်။
ပစိဖိတ်ကမ်းရိုးနဲ့တခြားနိုင်ငံများမိတ်ဖက်ဆက်ဆံရေး TPP လို့ခေါ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးတစ်ခုရဖို့ဆက်နိုင်ငံဆက်ဆက်ညှိနှိုင်းနေတာမှာနောက်ဆုံးသဘောတူညီချက်ရဖို့တိုးတက်မှုရှိထားပြီဖြစ်ပေမဲ့အသေးစိတ်တချို့ဆက်ပြီးတော့ညှိနှိုင်းမှုလိုသေးတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်သဘောတူညီချက်ရဲ့ရည်မှန်းချက်တွေကိုစင်ကာပူနိုင်ငံမှာရောက်နေတဲ့ဝန်ကြီးကယ်ရီကအဓိကထောက်ပြပြောသွားတာပါဒီသဘောတူညီချက်ဟာပါဝင်တဲ့နိုင်ငံတွေအတွက်စီးပွားရေးအခွင့်အလမ်းတွေကိုဖန်တီးပေးနိုင်ရုံသာမကကောင်းမှုနဲ့အုပ်ချုပ်ရေးပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုတို့ကိုအထောက်ပံ့ပြုမှာဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါရယ်ရှင်မြန်မာနိုင်ငံအနှံ့မှာပြည်ခဲ့တဲ့လကစလို့မျိုးတဲထန်စွာရွာသွန်းပြီးရေကြီးမြပြမှုတွေကြောင့်တိတ်ဆုံးသူ46ယောက်တဲ့မနေ့ရှိပြီးတော့လူပေါင်း2သိန်းကျော်ရေဘေးတံခံစားခဲ့ရပြီးတဲ့နောက်ရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတကာကဝိုင်းဝန်းကူညီပေးကြဖို့မြန်မာဆူရကဒီကနေ့ပန်ကြားလိုက်ပါတယ်။ဖြစ်နိုင်ခြေရှိတဲ့အလှူရှင်အဖွဲ့အစည်းတွေနဲ့နိုင်ငံတွေကိုစတင်ဆက်သွယ်ထားပြီးဖြစ်ကြောင်းနဲ့နိုင်ငံတကာအကူအညီတွေပူးပေါင်းဆောင်ရွက်ဖို့ဖိတ်ခေါ်နေတဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးရထွတ်ပြောတာကိုရိုက်တာသတင်းတပုတ်မှာကိုကားဖော်ပြပါတယ်။ရေဘေးသင့်ပြည်သူတွေအတွက်အစိုးရနဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေပေါကလိကအလှူရှင်တွေကအကူအညီတွေပေးနေကြပေမဲ့လို့ရေဘေးတံစိုးရွားခန်းစားနေရတဲ့နေရာတွေမှာလမ်းတရားတွေပြက်စီးပြီးဆက်သွယ်ရေးပြတ်တောက်နေကြကြောင်းကုညီကယ်ဆယ်ရေးလုပ်ငန်းတွေအခက်အခဲကြုံတွေ့နေရတယ်လို့အကူအညီပေးသူတွေကပြောပါရရှင်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့48ချိန်မြောက်နိုင်ငံခြားရေးဝန်ကြီးတွေရဲ့နှစ်ပတ်လည်အစည်းအဝေးကိုမလေးရှားနိုင်ငံကွာလာလုံပူမြို့မှာဒီကနေ့စတင်ကျင်းပနေပြီးတော့ဒီအစည်းအဝေးအတွင်းမှာတော့တောင်တရုတ်ပင်လယ်ပြင်ဟီပိုင်နဲ့အငင်းပွားမှုပြဿနာကိုအဓိကဆွေးနွေးကြနိုင်ပွဲရှိပါတယ်။တောင်တရုတ်ပင်လယ်ပရိပတ်ခါနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်ဆက်ဆံရေးမပြတ်ပဲဆွေးနွေးညှိနှိုင်းအပြေရှာနိုင်အောင်ကြိုးပမ်းတဲ့နေရာမှာအာဆီယံအနေနဲ့အရေးပါတဲ့အခမ်းအနားကနေပါဝင်တဲ့အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးအာနီဖာအာမန်ကဒီကနေ့အစည်းအဝေးအဖွဲ့မှာပြောသွားပါရရှင်
။တရင်ချင်းချုပ်ကိုမခင်ဖြူထွေးကကြေညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လို့ရမှုကအမှတ်တင်ကြီးထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။VOA American အသံညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 နာရီခွဲကနေ 9:00 နာရီအထိလိုင်းဒိုမီတာ 16.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါည 9:00 နာရီစီစဉ်ကြရင်လည်းနားဆင်ကြပါအောင်ရှင်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြမှာရှင်လန်းပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.